ဘူတာအိုမြို့နယ်အတွင်းတိုက်ပွဲတွေကြောင့်တောတောင်တွေမှာတိမ်းရှောင်နေကြတဲ့ဒေသခံတွေဟာကချင်ပြည်နယ်ခရိယံကောင်စီ၊ကချင်အတိုင်းပင်ခံကောင်စီနဲ့ PCJ ခေါ်ကချင်ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့တွေကကြားဝင်ညှိနှိုင်းခဲ့တာကြောင့်မလကုံမင်းကနေအိမ်ပြန်ခဲ့ကြပါတယ်။စစ်ကောင်စီတပ်နဲ့ KIA PDF ပူးပေါင်းတပ်ဖွဲ့တွေအကြားတိုက်ပွဲတွေကြောင့်ဖေဖော်ဝါရီလဆန်းကလေးကလုံရှားရန်စွန်ပီးရန်နဲ့အင်စီရန်စတဲ့ကြေးရွာတွေမှာနေကြတဲ့ပြည်သူတွေဘေးလွတ်ရာတိမ်းရှောင်ခဲ့ကြတာပါ။အဲ့ဒီဒေသတွေမှာစစ်ကောင်စီတပ်တွေကအခုစစ်အင်အားတိုးချဲ့ထားတာကြောင့်တိုက်ပွဲထပ်မံဖြစ်ပွားမှာကိုစိုးရိမ်နေကြကြောင်းစွန်ပီးရန်ကြေးရွာသားတဦးက VOA ကိုပြောပါဗျ။ဟုတ်ကဲ့
ပါ။ဆက်ရှင်ကြေးရွာနဲ့ခုံလုံးဖက်သွားတဲ့လူကလောလောဆယ်။ရပါရောပြန်ရောက်လာကြတယ်။ခုအင်းနေပါလေ။အပြင်ရစီအရှိအကုန်လုံးပြန်အခုပြန်အခြေဆောင်ပြီးဟောအဲ့လိုဖြစ်နေကြအဲ့နိုင်အခုပြန်မဲ့အစိမ်းပါတယ်အန်ကြာရွာမှာကကမ္မတော်ကညောက်ဖရာကျော်တော့အမှစုပုံနေကြရွာသားတွေကအဲ့အစ်ဖက်တန်ကြာလုံးဆိုင်ရာအဲ့ဖက်မှာတော့ရွာလူတွေကဆိုးရင်နေကြပေါ့လောလောလောလော
တန်ကြာရွာဟာမြစ်ကြီးနားပူတာဟုကာလန်စွန်ပီးရံနဲ့လုံရှားရံရွာအကြားမှာရှိပါတယ်။တခြားဒေသခံတဦးကလည်းပူတာဟုမြို့နယ်အတွင်းနှစ်ဖက်သက်တွေအကြားစည်ရစ်တင်းမာတဲ့အခြေအနေကိုအခုလိုပြောပြပါတယ်
။အခြေအနေကစစ်ကောင်စီရဲ့တန်ကြာမှာမြေအကျော်ဤသားရှိတယ်။စွန်ပီးရံကလည်းရန်ခေါက်လာတဲ့အဖို့ရဲ့နောက်ပြီးပူတာဟုဘက်ကရောက်လာတဲ့အဖို့ရဲ့နှစ်ဖက်ရောက်လာတယ်။အဲမြာတော့အမျိုးဆုံးရှိနေပါပဲအဲ့ဒီအမီးမားပါပဲအဲ့ချန်ချာဘွာကနဲ့တမိုင်းကျော်တော့မှာ BDM နဲ့ကျေရည်လေးလေးအရောက်ကျာနီးသွားရှိတယ်ဘောတနေကကျင်းညာမြဲမှာ BDF ကတုံးချက်ပြတာစစ်ကောင်စီကကျန်မပြတော့တိုက်တိုင်းမဖြစ်ဘူး
ကချင်ပြည်နယ်ကမြို့နယ်တချို့မှာတော့အခုရပိုင်စစ်ကောင်စီနဲ့ KIA တို့အကြတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ဒီလ AB 9ရက်နေ့မနေ့ပိုင်းကစစ်ကောင်စီရဲ့ရိတ်ခါပို့ရင်တန်းကိုမန်စီမြို့နယ်မိုင်းကောင်ရွာအနီးမှာ KIA ကမိုင်းခွဲတိုက်ခိုက်ပစ်ခတ်မှုတွေဖြစ်ပွားခဲ့ကြောင်းဒေသခံတဦးကအခုလိုပြောပါတယ်
။အဲမိုင်းကောင်ရွာဦးတက်နေရိတ်ခါတဲ့ကောင်းမိုင်းခွဲကြနေမှာမိုင်းခွဲမှနည်းနည်းကြည့်လိုက်တာနဲ့မကြည့်မှတော့ဆောင်တော့ဟဲ့လေစေနစ်ချစ်တော်လားစံရမ်းနေတော့ရှိခိခဲ့ဘာရှိမိကမ်းကားနဲ့လည်းချစ်ပါလေဘာရှိပါ
ဒီကနေ့တောက်ကြနေမှာတော့မိုင်းကောင်နဲ့သုံးမိုင်ကျော်အကွာစမားရွာဘက်မှာလက်နက်ကြီးပစ်ခတ်တံတွေကြားရကြောင်းပြောပါတယ်ဒီလ AB 9ရက်နေ့နေ့လယ်7နာရီလောက်မှာတော့ရွှေကူမြို့နယ်မြို့လာရွာအနီးမှာစစ်ကောင်စီရဲ့ရိတ်ခါတင်ဆက်လီနှစ်စီးကို PDF ကနှိမ့်ယူခဲ့တယ်လို့ဒီလ9ရက်နေ့ကလည်းဖားကန့်မြို့နယ်လဝါရွာအနီးမှာစစ်ကောင်စီရဲ့စစ်ကြောင်းကို KIA ကဂျားဖြတ်တိုက်ခိုက်တာတွေရှိခဲ့ပါတယ်လက်တလောကချင်ပြည်နယ်အတွင်းတိုက်ပွဲအခြေအနေတွေနဲ့ပတ်သက်ပြီးမေးမြန်းနိုင်မှုအတွက်ဆက်သွယ်ခဲ့ပြီးမဲ့ KIA ပြောရေးဆိုခွင့်ရှိသူကဖုံးလက်ခံဖြေဆိုတာမရှိခဲ့တယ်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိပါဘူးခင်ဗျာ